ဆွဲဆောင်နုပညာရှင်ဆရာဦးဝင်းဖေရဲ့ရှစ်လေးလုံးအရေးတော်ပုံ25နှစ်ပြည့်ငွေရတုအခမ်းအနားတွေအမှတ်တရရေးဆွဲထားတဲ့ပကြီကားကိုဒီကနေ့ဇူလိုင်လ4ရက်နေ့ကဒီရန်ကုန်မှာလေလံတင်ရောင်းချခဲ့ပါတယ်ဒီလေလံတင်ရောင်းချပွဲမှာလေလံအောင်သွားသူကတော့ပကြီကားတွေကိုအမှတ်တရ30လေးရှိတဲ့ပကြီဝါသနာရှင်ကိုထက်အောင်ပါသူကဒီပကြီကားကိုမြန်မာကျပ်ငွေ28သိန်းပေးပြီးတော့လေလံအောင်ခဲ့တာဖြစ်ပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့ရန်ကုန်ခြေဆိုင် VOA သတင်းတော်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါခင်ဗျာ။စေတုံရဲ့အနုပညာရှင်ကြီးဆရာဦးဝင်းဖေရဲ့ရှင်လေးလုံးရေးတော်ပုံ25နှစ်ပြည့်ငွေရတုအခမ်းအနားအတွက်အမတ်တရရေးဆွဲထားတဲ့ပကြီကားကိုဒီကနေ့ဇူလိုင်လ4ရက်နေ့မှာပဲလေးလံနေရောင်းချခဲ့တာပါ။တော်ဝင်နှင်းစီခမ်းမမှာပြုလုပ်တဲ့ဒီ88အမတ်တရပကြီကားလေးလံပွဲကိုတော့ဘဝတစ်လျှောက်လုံးပကြီကားတွေစုဆောင်းနေတဲ့ကိုထက်အောင်ကငွေကျပ်28သိန်းနဲ့လေးလံအောင်ပြီးတော့ဒီပကြီကားရဲ့မူပိုင်ခွင့်ကိုပါရရှိခဲ့တာဖြစ်ပါတယ်။အခုလို့ဆရာဦးဝင်းဖေရဲ့ပကြီကားကိုလေးလံဆွဲသူ15ဦးကျော်တဲ့ကမှသူအနေနဲ့အောင်မြင်ခဲ့တဲ့အတွက်အတိုင်းမသိဝမ်းသာတယ်လို့လည်းလေးလံအောင်သူကိုထက်အောင်က VOE ကိုပြောပါတယ
်။ငငယ်လေးတွေကကျွန်တော်သဘောကျတယ်ပကြီး။ဒီလိုမျိုးဒီနာမည်ကြီးလက်ရာတွေဆိုကျွန်တော်တင်တာတင်လေးတင်တာရှိတယ်။ဒီနေ့လေးလံဘွဲကိုကျွန်တော်ရောက်တာကျွန်တော်လည်းကျွန်တော်ရောက်ကြတယ်။ဒါပေမဲ့လည်းကျွန်တော်ဟိုအချိန်မီတယ်ပေါ့နော်။ဒီနေ့လေးလံဘွဲရှိတယ်ဆိုတော့သိရတယ်။ပြီးတော့ဒီရှင်းလေးလုံးငွေတူဆိုကျွန်တော်ငငယ်လေးကလေးကပေါ့နော်ကျွန်တော်တို့တော်တော်ငယ်တဲ့အချိန်ကလေးကဖြစ်နေခဲ့တယ်။အခုချိန်ဒီကျွန်တော်တို့ကဒီဒါတမန်ကိုပြန်ဖော်ထုတ်တဲ့ပွဲလေးဖြစ်တယ်။ပြီးတော့ဒီလိုပွဲမျိုးကိုကျွန်တော်တို့တွေကနေပြီးတော့လူတန်းတင်တယ်ပေါ့နော်။လူတန်းတင်တယ်ပေါ့ဒီလိုပွဲကြီးကိုကျွန်တော်အဲ့လိုဒီပကြီကားကိုဝယ်ပြီးလူတန်းရတဲ့ကြောင့်ကျွန်တော်အလန်းနဲ့ဝမ်းနဲ့ဝမ်းသာတယ်။ဂုံနဲ့ဂုံပါ
။ဒီကနေ့အခမ်းအနားမှာတော့88မျိုးသားကျောင်းသားတွေဖြစ်တဲ့ကိုမင်းကိုနိုင်ကိုကိုကြီးကိုမြအေးကိုပြုံးချိုတို့လည်းတက်ရောက်ခဲ့ပါတယ်။ပကြီဝါသနာရှင်တဦးလည်းဖြစ်88မျိုးသားကျောင်းသားများအဖွဲ့ကခေါင်းဆောင်တဦးလည်းဖြစ်တဲ့ကိုမင်းကိုနိုင်က88ဆိုတာအားလုံးနဲ့သက်ဆိုင်ပြီးတော့ဆရာဝင်းဖေရဲ့ပကြီကားဟာ88ကိုနောက်ခံတာပြီးရေးဆွဲခဲ့တာကြောင့်တံမိုးဖြတ်ပူတော်ခရင်တယ်လို့သူကပြောပါတယ
်အထူးသဖြင့်ဆရာကြီးကဒီရှင်းလင်းလုံးရေတော်ပုံမှာတကယ်စိတ်ရောကိုယ်ပါပါခဲ့တဲ့ဆရာကြီးဖြစ်တယ်နံပါတ်1နောက်တစ်ခုကသူ့ရဲ့ကျွန်တော်အမှုပညာစွမ်းအားကိုကောင်းကောင်းသိလာတယ်အဲ့တော့သူ့အဖေလက်ထက်ကလေးကအထက်ပုံမှာပြီမှာဆိုရင်တင်စားပြီးတော့ဒီတိုင်းလေးစားရတဲ့ပညာရှင်ဖြစ်တယ်ဆွဲဆောင်ရတဲ့ဆရာကြီးဖြစ်တယ်ဆိုတော့ကျွန်တော်သိလာတယ်အဲ့တော့သူ့လက်ရဆိုရင်ဟိုကျွန်တော်တို့ငကိုတွေကတံမိုးထားပြီးသားအဲ့တော့အထူးသဖြင့်ဒီရှင်လေးလုံးတရုတ်ဖော်တဲ့လက်ရဖြစ်တော့ကျွန်တော်တို့ပို့ပြီးတော့ဟိုတံမိုးထားတာပေါ့ဗျာ
ရှင်လေးလုံးငွေရုအခမ်းအနားတွေကိုကျင်းပဖို့နှစ်ရက်လိုမှာပဲရှင်လေးလုံးအမှတ်တရငွေရုမဂ္ဂဇင်းလည်းဒီကနေ့မှာပဲထွက်ရှိလာခဲ့တာပါအဲ့ဒီမဂ္ဂဇင်းမှာတော့အခုလေးလံနဲ့ရောင်းချခဲ့တဲ့ဆရာဦးဝင်းဖေရဲ့ပကြီကားနဲ့ပဲမျက်နှာပုံးတင်ပြီးတော့ထွက်ရှိလာတာလည်းဖြစ်ပါတယ်88ငွေရုအခမ်းအနားမှာအမှတ်တရမဂ္ဂဇင်းထုတ်မယ်ဆိုကြတဲ့ကမျက်နှာပုံးပကြီကားကိုဆွဲပေးဖို့အတွက်ရှင်လေးလုံးအမှတ်တရငွေရုမဂ္ဂဇင်းအက်ဒီတာတွေကဆရာဦးဝင်းဖေကိုတီးတဲ့ရေးဆွဲပေးဖို့တောင်းဆိုခဲ့တာဖြစ်တယ်လို့လည်းမဂ္ဂဇင်းဖြစ်မြောက်ရေးတာဝန်ယူခဲ့တဲ့ဒင်းစာဆရာဦးတွန်းဝင်းကြီးကပြောပါတယ
်ကျွန်တော်တို့ကတော့ဒါ1988မှာဖြတ်သန်းနိုင်ငံရေးရဖြတ်သန်းမှုရှိခဲ့တဲ့နောက်အမှုပညာရလို့လက်ရရအားကောင်းတဲ့အဲ့လိုဆရာကြီးကိုကျွန်တော်စဉ်းစားကြည့်ကြပါတယ်အများကြီးပါအဲ့ဒီထဲကနေပါဆရာဦးဝင်းဖေကိုကျွန်တော်ရေးပြတာဆရာဟာအမှုပညာဖြတ်သန်းမှုရောနိုင်ငံရေးဖြတ်သန်းမှုရောကျွန်တော်တို့အားလုံးငွေပေါ်ရရှိတဲ့အုပ်ချုပ်တရားဖြစ်နေတဲ့ဆရာကိုရွေးပြတာပ
ါ2023ခုနှစ်မှာငွေရုတင်းတင်းပြည့်ခဲ့ပြီဖြစ်တဲ့88ရေတော်ပုံကြီးအမှတ်တရအနေနဲ့ဒီဩဂုတ်လ6ရက်နေ့ကနေ10ရက်နေ့ထိ3ရက်ကြာမရန်ကုန်မြို့နယ်မှာရှိတဲ့ MCC ခန်းမမှာအမှတ်တရနေ့အခမ်းအနားကိုကျင်းပပြုလုပ်မှာလည်းဖြစ်ပါတယ်ငွေကျပ်သိန်းပေါင်း800လောက်ကုန်ကြမဲ့ဒီခမ်းအနားအတွက်ရန်ကုန်ငွေအနေနဲ့ကတော့ငွေကျပ်သိန်း900လောက်ကိုဒီကနေ့မှာရရှိထားပြီးဖြစ်တယ်လို့လည်းဗန္ဓာငွေရှာဖွေရေးကော်မတီကပြောခဲ့ပါသေးတယ်ခင်ဗျာ